ထိုင်းနိုင်ငံတမာဆတ်တက်မွေးမြူရေးလုပ်ငန်းကနေလူအခွင့်အရေးလှုပ်ရှားသူနှစ်ဦးပေါ်ရာဇဝတ်ကြောင်းနဲ့တရားစွဲဆိုထားတဲ့အမှုကိုတရားသေးလှုပ်ပေးလိုက်တဲ့အတွက်ကြိုးဆိုကြောင်းအရှိတော်အရှဆန်ရာကုလသမဂ္ဂလူအခွင့်အရေးရုံးကတင်းလာနေမှာကြီးညာချက်ထုတ်ပြန်ပါတယ်။ဒီလိုဆုံးဖြတ်တာဟာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့စီးပွားရေးနဲ့လူအခွင့်အရေးသာရှိရမယ်စံတမတ်ချက်တွေနဲ့အညီစီးပွားရေးလုပ်ငန်းရှင်တွေရဲ့ဖိနှိပ်မှုကိုဖော်ထုတ်တဲ့အလို့သမားအခွင့်အရေးလှုပ်ရှားသူတွေပေါ်ကောက်ွယ်ပေးလိုက်တာပဲဖြစ်တယ်လို့ဘန်ကောက်မှာရှိတဲ့ကုလသမဂ္ဂအခွင့်အရေးရုံးဌာနေကိုယ်စားလှယ်စင်တီယာဗယ်ရီခိုကပြောပါတယ်မြန်မာရှိပေါင်းအလို့သမားနန်းဝင်းနဲ့အရင်တုန်းက45 rights အဖွဲ့မှလုပ်ခဲ့တဲ့ထိုင်းလူအခွင့်အရေးလှုပ်ရှားသူစူတာလီဝါနာစရီတို့အပေါ်အပြစ်မရှိကြောင်းဘန်ကောက်ပြည်မှုဆိုင်ရာတရားရုံးကတင်းနှံလာနေမှာစီရင်ချက်ချပြီးတရားစီရင်လုပ်ပေးလိုက်တာပါသူတို့နှစ်ဦးဟာအလို့သမားအခွင့်အရေးနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲဆီစဉ်ခဲ့တာတမဆတ်ကျမွေးမြူရေးချမ်းမှာရှေ့ပြောင်းလူသမားတွေအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေကိုလူမှုကွန်ရက်မီဒီယာမှာဖြန့်ဝေခဲ့မှုတွေတရားစွဲဆိုခံရတာဖြစ်ပါတယ်။တိုင်းနိုင်ငံကကုမ္ပဏီတွေဟာလုပ်ငန်းခွင်တွင်အလို့သမားအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လူမှုကွန်ရက်မီဒီယာအသင်းနဲ့လူအခွင့်အရေးလှုပ်ရှားသူတွေကသူတို့ကိုတရားစွဲလို့မရအောင် slap လို့ခေါ်တဲ့အကာအကွယ်ယူထားတဲ့နှီးလန်းတွေအတွက်ပြည့်တော်ကြဝေဖန်ခံလာရပါတယ်။ဒါပေမဲ့တိုင်းနိုင်ငံမှာ2019ဒီဇင်ဘာလအတွင်းစီးပွားရေးနဲ့လူအခွင့်အရေးဆက်နွယ်မှုနဲ့ပတ်သက်လို့နိုင်ငံလုံးဆိုင်ရာအရေးယူဆောင်ရွက်မှုစီမံချက်တရက်ကိုချမှတ်ခဲ့ပြီးအဲ့ဒီစီမံချက်၄ခုတည်းကတစ်ခုဟာလူအခွင့်အရေးလှုပ်ရှားသူတွေကို slap ကနေအကာအကွယ်ပေးရတာဖြစ်ပါလေခင်ဗျာ